အိန္ဒိယဆိုတာမန္တလေးဈေးကျော်တော့အနောက်ဖက်တိရိဟေမာအရှိရက်ွက်အတွင်းကတကိုးကြီးဖျားတစုပါပဲဘွေတော်အပြည့်အစုံကမဟာလောကယန္တိအိန္ဒိယဈေးဒီတော်လို့ခပြီးတင်ပါတယ်အမရဗုဒ္ဓနေပြည်တော်မှာစိုးစံခဲ့တဲ့တာဝရဝတီမင်းကျမ်းမာရေးမကောင်းတော့အခုမန္တလေးပြည်ကြီးပြောဝဲအရှိရက်ကဒဏ္ဍန်ရက်နေရာမှာရရကိန်းကန်းနဲ့ဒဏ္ဍန်ဆန်တော့သားတော်အိမ်ရှိဆန်ဗကမင်းသားကလည်းအတူလိုက်ပါဆန်နေတော်မူရတဲ့အခါမှာဗကမင်းသားဆန်ခဲ့တဲ့အိမ်တော်နေရာမှာဗကမင်းသားရှင်ဘရင်ဖြစ်လာချိန်ကောဇာတက်ကရစ်1209ခုနှစ်နရောလာဆန်17ရက်နေ့မှာဇေဒီတော်တီထာကိုးကွယ်ခဲ့တာပါမန္တလေးရနာဘုံနေပြည်တော်မတီထောင်မီကလေးကတီရှိခဲ့တဲ့ဇေဒီတော်ကြီးတစုဖြစ်ပါတယ်အိမ်တော်ရဇေဒီတော်ကြီးဟာပြပောက်ပတ်လေအကျယ်ဝန်းရှိတဲ့ရင်မြင်ပရဝုန်ကြီးရှိပါတယ်ဒီရောပရိဝေါနဲ့ယာဟုတောင်ဖြစ်တဲ့အနောက်မြောက်တောင်မှာစလီကန်ဇေယျလို့အမည်တွင်တဲ့ဇေယျကြီးတစ်ဆောင်ရှိပါတယ်။ဒီဇေယျကြီးဟာမန္တလေးရဲ့အကြီးကျယ်ဆုံးမိဘကြီးဖြစ်ခဲ့တဲ့1906ခုနှစ်ကလောင်ခဲ့တဲ့ကိုးရာမိကြီးမှာမိသင့်လောင်ကျွမ်းခံခဲ့ရပါတယ်။ဒီတော့1310ခုနှစ်ဝါဆိုလပြည်နယ်ရောက်တော့ဇေးကျူတော်ပန်းစိုးတန်းဒင်းကားဝင်းကရွှေကုံသေးတော်ဆိုးတမိတော်ကြီးကြီးနဲ့မြေတင်တင်ဦးတို့ကဇရက်တကြီးတစောင်းဆောက်လို့လှူဒန်းခဲ့ကြပါတယ်။အိန္ဒိယဆက်လေးကန်ဇရက်ကြီးဟာမူလကလေးကတင်ရှားကြီးကျယ်ခဲ့ပါတယ်။ဒီနေရာမှာကြီးကျယ်တယ်လို့ပြောဆိုလိုက်တော့ဇရက်ကြီးကပြတ်သက်အဆောင်ဆောင်ရွှေရောင်တဝင်းဝင်းအမုံမှန်အသွဲသွဲနဲ့ခန္ဓာမှုမျိုးမှုကြီးကျယ်တယ်လို့ပြောတာလား။ဒီလိုမဟုတ်ပါဘူး။တကယ်တော့ဆက်လေးကန်ဇရက်ကြီးဟာလေဘောနှဆောင်တွန်မိုးဟင်းလင်းပွင့်တစ်သားဇရက်ဆိုတဲ့ယူယူတာမန်တစ်သားဇရက်ကြီးပါပဲ။ကြည်ကျဲတဲ့ဆိုတာကတော့မြမလွတ်လပ်ရေးတမိုင်းတိုက်ပွဲတွေအမျိုးသားရေးငြိမ်းချမ်းရေးဒီမိုကရေစီရေးတိုက်ပွဲတွေရဲ့လူတုအခမ်းကဏ္ဍမှာအိန္ဒိယစလီကန်ဇီယာကြီးကဘူမိနဲ့တန်နေရာမှန်ကြီးဖြစ်ခဲ့ဘူးလို့ပါပဲစလီကန်ဇီယာကြီးနဲ့ရှင်တွဲပြီးကျယ်ဝန်းလှတဲ့အိန္ဒိယဖျားပရဝန်ကြီးကလည်းလူတုရင်ပြင်ကြီးဖြစ်ခဲ့လို့ပါပဲမြမပြည်နိုင်ငံရေးအထင်ကရာကြီးဖြစ်ခဲ့တဲ့1300ပြည့်အရေးတော်ပုံကာလမှာမန္တလေးမြို့ကယဟန်သံဃာကျောင်းသူကျောင်းသားများနဲ့မြို့လူတုက1300ပြည့်အရေးတော်ပုံကြီးကိုထောက်ခံတဲ့မြို့လုံးကျုပ်အစည်းအဝေးကြီးကိုလည်း1300ပြည့်နှစ်တပိုတွဲလဆုပ်6ရက်1939ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ကအိန္ဒိယဆလီကန်ဇီယက်ကြီးမှကျင်းပခဲ့ပါတယ်ဒီလှုပ်ရှားမှုကြီးကိုဖိနှိပ်ဖို့အင်္ဂလိပ်အစိုးရကဇေဒီတော်ကြီးကိုလည်းပုံမှန်23ခွန်ထုတ်ပြန်တယ်အင်္ဂလိပ်ရဲ့ဖိနှိပ်တဲ့ဥပဒေပုံမှန်ကိုဆန့်ကျင်ပြီးအိန္ဒိယဖျားတဲ့မှာတပိတ်မှောက်ဈေးဖွင့်ခဲ့ကြတယ်1300ပြည့်နှစ်တပိုတွဲလဆုပ်6ရက်1939ဖေဖော်ဝါရီ9ရက်နေ့မှာတော့ဆလီကန်ဇီယက်ကြီးမှကျင်းပတဲ့လူတို့အစည်းအဝေးကြီးကနောက်ရက်ဖြစ်တဲ့ဘိုးရဲလာဆုပ်9ရက်1939ဖေဖော်ဝါရီ10ရက်နေ့မှာတော့ဒီဆလီကန်ဇီယက်ကြီးမှပဲလူတို့ကြီးပြန်စုဝေးပြီးအင်္ဂလိပ်အစိုးရရဲ့မတရားတဲ့အမိန့်ကိုစီကံသေးဝတ်ငြိမ်းချမ်းစွာဆန္ဒပြကြဖို့အဆုံးမြတ်ခဲ့ပါတယ်။ဒါကြောင့်ဘိုးရဲလာဆုပ်9ရက်1939ဖေဖော်ဝါရီ10ရက်နေ့မှပဲယဟန်ကျောင်းသားပြည်သူလူထုအင်အားသိမ့်ချီပြီးအိန္ဒိယဆလီကန်ဇီယက်မှစုဝေးကြတယ်။အဲ့ဒီကနေ့တစ်ဆင့်26ဘီလန်အတိုင်းနိုင်စင်ကိုဖြတ်ခါအရှိတိုင်ငိမ့်ညမ်းစွာခြိတက်ဆန္ဒပြခဲ့လို့အင်္ဂလိပ်အစိုးရကပြစ်ခတ်နှိမ်နှင်းမှာတော့တယ်ဒီလိုပြစ်ခတ်နှိမ်နှင်းလိုက်တဲ့အတွက်အာဇာနည်18ဦးကြာဆုံးခဲ့ရတဲ့တမိုင်းဝင်ဖြစ်ရကြီးဖြစ်ပွားခဲ့ရပါတယ်အင်္ဂလိပ်လက်ချက်နဲ့ကြာဆုံးခဲ့ရတဲ့ယဟန်ကျောင်းသားပြည်သူအာဇာနည်18ဦးရဲ့ဇာပနအခမ်းအနားကိုလည်းတဘိုတွဲလာကွယ်နေ1939ခုဖေဖော်ဝါရီ18ရက်နေ့မှာအိန္ဒိယ14ကန်ဇီယက်မှာပဲခံခံနာနာကြီးကြီးကျယ်ကျယ်ကျင်းပတဲ့အခါလူထုသိမ့်ချီတက်ရောက်ဂါရဝပြုတ်ခဲ့ရကြုံမကဗမာပြည်တပြည်လုံးကအဖွဲ့အစည်းတွေနိုင်ငံရေးဆိုင်ရာစာပေဆိုင်ရာလူပုဂ္ဂိုလ်အသီးသီးတက်ရောက်ဂါရဝပြုခဲ့ကြပါတယ်ဒီလိုတမိုင်းဝင်ဖြစ်ရကြည်သာမကအိန္ဒိယဆလီကန်ဇီယက်ကြီးမှာ1316ခုတော်သလင်းလာစုတ်တရေ1954ခုနှစ်စက်တင်ဘာ12ရက်နေ့ကဗုဒ္ဓဘာသာကိုစာသင်ကျောင်းတွေကသင်ကြားဖို့နဲ့နိုင်ငံတော်ဘာသာပြဋ္ဌာန်းရေးလူလူအစည်းအဝေးကျင်းပခဲ့ပူပါတယ်1956ခုနှစ်ဖေဖော်ဝါရီ5ရက်နေ့မှာလဲပြည်တွင်းငြိမ်းချမ်းရေးလူမှုဆန္ဒပြပွဲကျင်းပနိုင်ခဲ့တယ်။အဲ့ဒီနှစ်မတ်လ26ရက်နေ့ကလဲဆလီကန်ဇီယက်မှာပါဠိတက္ကသိုလ်စာမေးပွဲနဲ့ပတ်သက်ပြီးယဟန်တန်ဃာတွေစုဝေးညှိနှိုင်းခဲ့ကြတယ်။မတ်လ28ရက်နေ့ရောက်တော့ဖက်စစ်တော်လှန်ရေးနေ့အခမ်းအနားကိုဆလီကန်ဇီယက်မှာပဲကျင်းပခဲ့ကြတယ်။အစက်တိုက်စိုးသလိုပါပဲမတ်လ31ရက်နေ့ရောက်တော့မန္တလေး၄ပြည်၄ရက်ကဆရာတော်ကြီးတွေကိုပင်ဖိပြီးဆရာကြီးသခင်ကိုတော်မိုင်းကပြည်တွင်းငြိမ်းချမ်းရေးဆန္ဒပြပွဲကြီးကိုဆလီကန်ဇီယက်မှာကျင်းပခဲ့ပါတယ်။1368ခုတပေါင်းလာဆန်း73ရက်1959ခုမတ်လ73ရက်နေ့မှာတော့နိုင်ငံလုံးဆိုင်ရာကျောင်းတိုင်ဆရာတော်များအဖွဲ့ချုပ်စီဝေးကြီးကိုတပြည်လုံးကိုယ်စားလှယ်တန်ခါအပါ600မန္တလေးမြို့ခံတန်ခါအပါ2000နဲ့အတူအိန္ဒိယဆလီကန်ဇီယက်မှာ3ရက်ဇက်တိုက်အစည်းအဝေးကျင်းပခဲ့ပါတယ်။အဲ့ဒီနှစ်ဇူလိုင်16ရက်နေ့မှာတော့အဖွဲ့ပေါင်း120လူထုပရိသတ် 5000 ကျော်နဲ့10နှစ်မြောက်အာဇာနည်နေ့အခမ်းအနားကျင်းပခဲ့ပြန်ပါတယ်။အိန္ဒိယဆလီကန်ဇီယက်မှာဇူလိုင်19ရက်နေ့အာဇာနည်နေ့ရောက်တိုင်းတမျိုးလုံးအတိုင်းအတာနဲ့ အာဇာနည်နှင့်အခမ်းအနားတွေကျင်းပခဲ့တာအဖြစ်1980ကျော်90ဝန်းကျင်ကာလအထိပါပဲ1958ခုနှစ်ဥပိုင်းဇန်နဝါရီ10ရက်နေ့ကလည်းဇလီကန်စီရမှာမန္တလေးရဟန်းတန်ဃာတွေကအခြားဘာသာကြားတွေရဲ့ကာဇတ်တွေပြက်ဇတ်တွေမှာဘာသာရေးပြိပခဖြစ်ပွားစေနိုင်တဲ့အချက်အလက်ပြကွက်တွေပါဝင်နေတာကိုတားဆီးပေးဖို့အစိုးရကိုတောင်းဆိုတဲ့အစည်းအဝေးကျင်းပခဲ့ပူပါတယ်1959ခုနှစ်ဇန်နဝါရီ23ရက်နေ့မှာတော့တီမြတ်ဖတ်စပ်ပလခေါင်းဆောင်ဦးဘတ်ဆွေးဦးကျော်ငိမ့်ဦးစံထားဆင်နဲ့ဘာလာမဆာကဒေါ်စိန်ပုတို့ကစလီကန်စီယာကြီးမှာလူမှုအစည်းအဝေးဝဲကြီးကျင်းပခဲ့ပါတယ်။1962ခုနှစ်မတ်လ10ရက်နေ့မှာတော့တရုတ်ဖြူကျူးကျော်မှုတိုက်ထုတ်ရေးအမေရိကန်နဲ့ချဲ့ဆန့်ကျင်ရေးလူမှုအစည်းအဝေးပွဲကြီးကိုစလီကန်စီယာမှာကျင်းပခဲ့တယ်။အဲ့ဒီနှစ်မတ်လ28ရက်နေ့မှာလဲ16ကြိမ်မြောက်တော်လှန်ရေးနေ့အခမ်းအနားကိုစလီကန်စီယာမှာပဲကျင်းပခဲ့ပြန်ပါတယ်။အဲနောက်ပိုင်းအကြီးမားဆုံးလူမှုစုဝေးမှုကြီးကတော့1988ခုနှစ်8လလုံးအရေးတော်ပုံကြီးမှာအင်ဒိုယာစလီကန်စီရကြည့်ရဲ့အခန်းကဏ္ဍဟာယဟန်ကျောင်းသားပြည်သူတွေရဲ့ဘူမိနဲ့တန်နေရမှန်အဖြစ်နဲ့ခိုင်မာခဲ့ပြန်ပါတယ်။အဲဒါပြင်အင်ဒိုယန်စလီကန်စီရကြည့်မှာပကြီးကျော်ဦးချစ်မြဲရဲ့အခုဒီနှစ်1385ခုနှစ်တဘူရဲလဆုပ်ခုနှစ်ရဲ့2014ခုနှစ်ဖေဖော်ဝါရီ21ရက်နေ့မှာတော့မန္တလေး1300ပြည့်အာဇာနည်18ဦးအရေးတော်ပုံကြီး85နှစ်တက်တန်းတင်းတင်းပြည့်သွားပါပြီ။ဒီအမှတ်တရနေရုနေပြတ်ကြီးမှာအိန္ဒိယစလီကန်ဇယက်ကြီးရဲ့ကြီးကျယ်မြင့်မြတ်တဲ့ဂုံပုတ်တွေကိုပြန်လည်ဖော်ထုတ်ရင်းအာမန်တွေမွေးကြရအောင်ပါပဲအားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်ဆုငှက်ပါ